အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့မဘာသာအမည်ပြောင်းဗုဒ္ဓဓမ္မပရာဟိတဖောင်ဒေးရှင်းကိုတရားမဝင်အဖွဲ့အစည်းဖြစ်သတ်မှတ်လိုက်ပြီးအဖွဲ့အမည်ကိုသုံးစွဲတာတွေမလုပ်ဖို့နဲ့ဆိုင်းဘုတ်တွေကိုဖြုတ်သိမ်းပေးဖို့နိုင်ငံတော်တန်ခမဟာနာယကအဖွဲ့ကဆုံးဖြတ်လိုက်ပါတယ်။မြန်မာနိုင်ငံဗုဒ္ဓဘာသာအဖွဲ့အစည်းတွေမှာအမြင့်ဆုံးအာဏာပိုင်ဖြစ်တဲ့နိုင်ငံတော်တန်ခမဟာနာယကအဖွဲ့ရဲ့ဆုံးဖြတ်ချက်ကိုအမျိုးသားရေးအယူအဆပြင်းထန်သူတွေကစန့်ကျင်နေကြတာပါ။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါရရှင်
။နိုင်ငံတော်တန်ခမဟာနာယကကအထမကျင်48ပါဒုတိယအထူးစုံကြီးစည်းဝေးကိုမနေ့ကကျင်းပပြုလုပ်ခဲ့ပြီးဗုဒ္ဓဓမ္မပရိုက်တာဖောင်ဒေးရှင်းကိုတရားမဝင်အဖွဲ့အစည်းဖြစ်ထပ်မံတည်ပြုဆုံးဖြတ်လိုက်ပြီးအဖွဲ့အမည်ကိုဆက်လက်အသုံးစွဲဖို့နဲ့အဖွဲ့ဆိုင်ဘုတ်တွေကို45ရက်အတွင်းဖြုတ်သိမ်းဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ဗုဒ္ဓဓမ္မပရိုက်တာဖောင်ဒေးရှင်းရဲ့ဘိုးဦးဆောင်ဆရာတော်တပါးဖြစ်တဲ့ဒေါက်တာအရှင်တောပါကကအခုလိုမိန့်ပါတယ်
။ဒါတော့သဘောထားပါဘာပြောရမလဲ။ဘာမှလုပ်ရမှာမရှိဘူးလေ။ဘာမှလည်းမရှိပါဘူး။ဘာမှလည်းပြောရမှာမရှိဘူး
။ဒီဆုံးဖြတ်ချက်တွေကိုမလိုက်နာဘူးဆိုရင်ယဟန်တန်ငါဖြစ်ပါကတန်ငါအဖွဲ့ကြီးဆိုင်ရာဥပဒေနဲ့ရေးယူမှာဖြစ်ပြီးလူပုဂ္ဂိုလ်ဆိုရင်တည်ဆဲဥပဒေနဲ့ရေးယူသွားမယ်လို့ထုတ်ပြန်ထားပါတယ်။ဒီဥပဒေဟာ1999နှစ်နဝတလက်ထက်ကရေးဆွဲခဲ့တဲ့ဥပဒေဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့တရားလွတ်တော်ရှင်းနေဆရာဦးကမောင်မြင့်ကအခုလိုရှင်းပြပါဗျာ
။ဒီနိုင်ငံတော်တန်ခါနာယကအဖွဲ့တို့မှုကိုစားလွှဲရထားတဲ့အဖွဲ့အစည်းကနေထုတ်ဆင်းတဲ့အမိန့်တွေကိုမလိုက်နာဘူးပြက်ွက်တယ်ဟိဆိုလို့ရှိရင်ပုံမှန်ဘလောက်အရာအပြစ်ရှိတယ်။အဲ့ဒီအပြစ်ကျူးလွန်ရင်ဟောပြစ်မှုဘလောက်ဟိုပြစ်ဒဏ်ဘလောက်ချမှတ်နိုင်တယ်အစတရားဖြင့်အဲ့လိုအသေးစိတ်ပြစ်မှုပြစ်ဒဏ်ကြီးပြတ်ထန်းပေးထားပါလေ။အနာသက်ဖြစ်တဲ့အတွက်သူသာသနာရေးဦးစီးဌာနကနေတရားလိုလုပ်ပြီးတော့ဆွဲပါတယ်။အဲဆွဲတဲ့အခါမှာတက်ဆိုင်ရာတရားရုံးမှာပဲဒီပြည်ထောင်နေချပါတယ
်။မနေ့ကဗုဒ္ဓဓမ္မပရိုက်တာဖောင်ဒေးရှင်းအဖွဲ့ဘိုးဥက္ကရာဆရာတော်နဲ့ဒုက္ကရာတို့ကိုအဖွဲ့နှစ်ပတ်လည်စုံကြီးအစည်းအဝေးလုပ်လို့ဩဝါဒပေးဖို့ခေါ်ယူခဲ့ပေမဲ့ဒုက္ကရာဆရာတော်ကကြွားလာပြီးဘိုးဥက္ကရာရွာမဆရာတော်ကြီးကစာနဲ့တာအကြောင်းပြန်ခဲ့ပါတယ်။ကျောင်းပြန်ငယ်တဲ့စာကိုနိုင်ငံတော်တန်ခါမဟာနာယကကလက်မခံခဲ့ပဲဓမ္မဇက်နဲ့ဆောင်ရွက်ရမယ်အခန်းကဏ္ဍပြီးဆုံးသွားပြီဖြစ်ကြောင်းထုတ်ပြန်ထားပါတယ်။မြို့သားကြီးလှုပ်ရှားသူတူဖြစ်တဲ့ကိုဝင်းကိုကိုလက်ကတော့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးသူ့သဘောထားကိုအခုလိုပြောပါတယ
်။မြို့သားကြီးသမားတွေကဟိုဆောင်ချတဲ့ဆောင်ထဲမှာဆောင်ချခံဘူးလေအခုလည်းလက်ရှိဆောင်ထဲမှာပဲရှိနေတယ်လေလည်းရှိနေကြတယ်ဟိုဖမ်းလည်းဖမ်းတာလည်းမကြောက်ဘူးရှိကြတယ်မကြောက်ဘူးကျွန်တော်မြို့သားကြီးလှုပ်ရှားတဲ့သူတွေကလှုပ်ရှားရှိတာတော့လုပ်နေမှာ
သမရာဟောင်းသိစိန်လက်ထက်ကဖွဲ့စည်းထားတဲ့မဘာသာကိုဖျက်သိမ်းလိုက်လို့အမည်ပြောင်းလဲဖွဲ့စည်းလိုက်တဲ့ဗုဒ္ဓဓမ္မပရိုက်တာဖောင်ဒေးရှင်းကို2018ခုနှစ်48ပါစုံကြီးအစည်းအဝေးမှာဖျက်သိမ်းမှုဆုံးဖြတ်လိုက်တာလည်းဖြစ်ပါတယ်။ဗုဒ္ဓဓမ္မပရိုက်တာဖောင်ဒေးရှင်းရဲ့ထင်ရှားတဲ့ဆရာတော်တပါးဖြစ်တဲ့ဆရာတော်ဦးရတူဟာလည်းရန်ကုန်မြို့မြို့တော်ခမ်းမရှိမှာဟောပြတာနဲ့ပတ်သက်ပြီးနိုင်ငံတော်ကြီးညိုပြည့်စုံမှုပုံမှန်တစ်နှစ်လေးကာကြီးနဲ့အမှုရင်ဆိုင်နေရပါတယ်။အမှုရင်ဆိုင်မှုတရားရုံးကဝရမ်းကြိမ်ကြိမ်ထုတ်ခဲ့ပေမယ့်တရားခွင်ကိုမလာရောက်ခဲ့တဲ့အတွက်တစ်လအတွင်းလာရောက်ရင်ဆိုင်မှုတရားရုံးကထုတ်ပြန်ချက်ထုတ်ခံထားရပါတယ်။ဗုဒ္ဓဓမ္မပရိုက်တာဖောင်ဒေးရှင်းဘဟုရဲ့နှစ်ပတ်လည်စုံကြီးအစည်းအဝေးကိုပြီးခဲ့တဲ့လကကျင်းပခဲ့ပြီးတန်ငါတစ်ဆောင်တက်ရောက်ခဲ့ပြီးတော့ရန်တိုင်းစစ်တပ်နာချုပ်တိုင်မူဗိုလ်ချုပ်တပ်ပုံကိုယ်တိုင်တက်ရောက်ခဲ့ပြီးအလွန်ငွေလူတန်းခဲ့တယ်လို့နိုင်ငံတော်ကိုခွန်ပေးသွင်းမှုပြက်ကွက်ခဲ့လို့တရားစွဲဆိုခံရပြီးရန်ထုတ်ခံထားတဲ့ဦးစိုးထွန်းရှင်ကလည်းနေစွန်းဆက်ကလူတန်းခဲ့သေးပါတယ်ခင်ဗျာ။